လွတ်လပ်စွာထောက်ဖော်ပြောဆိုခွင့်တွေကိုကန့်သတ်ဖို့နဲ့သတင်းချက်လက်တွေကိုပိတ်ပင်ဟန်တားဖို့အတွက်စစ်ကောင်စီဟာပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအင်တာနက်လိုင်းဖြတ်ချတာတွေနဲ့ဆက်သွယ်ရေးစနစ်ဖြတ်တောက်တာတွေလုပ်ဆောင်နေတယ်လို့ပြည်ရင်းပြည်ပလူ့အခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်။မြန်မာနိုင်ငံတွင်းကမြို့နယ်90ထက်မနည်းမှာအင်တာနက်နဲ့ဖုန်းလိုင်းဆက်သွယ်ရေးစနစ်တွေကိုစစ်ကောင်စီကဖြတ်တောက်ထားတာအခုဆိုရင်တစ်နှစ်ကျော်ရှိနေပါပြီ။ဒီလိုဖြတ်တောက်လိုက်တဲ့အတွက်အကျိုးဆက်တက်ရောက်မှုတွေကများတယ်လို့ကရင်နီလူ့အခွင့်အရေးအဖွဲ့တည်ထောင်သူကိုပညာကပြောပါတယ်။
အင်တာကတော့ပြပြပါတယ်ခင်ဗျာဒီချက်ကတော့ဒီတင်းချက်လက်ပေါ့နော်အာဒီတင်းချက်လက်ဆိုနေမှာကျွန်တော်ဒီတင်းချက်လက်တော့ယူရနေတာဖြစ်စေဒီတင်းချက်လက်ကိုလည်းလည်းလည်းလည်းမြေပေါ်တော့အာဖြစ်စေလေအကန့်တဖြစ်ပါတယ်အခြားတစ်ဖက်မှာကတော့ကျွန်တော်ဒီလူလူထုတွေရဲ့ဒီပုံမှာတည်ယူမှုအပိုင်းပေါ့နော်အာဒီခုနပိုင်းကတော့ဒီအစိုင်းမျိုးတောင်ကျောင်းနေမဟုတ်လည်းဒီဒီဆက်ပြီးတော့ပြနေတဲ့ဒါလည်းဟိုတယ်ကတည်းဟိုနိုင်ငံကလည်း online platform တွေပေါ့လေပုံပြောင်းပေါ့နော်အဲ့ဒါအဲ့ဒီ online platform တွေလည်းတွေ့တာတော့ကျွန်တော်စက်တမ်းမှုတွေခက်ခဲမှုတွေအများကြီးဖြစ်သွားတော့ပေါ့နော်အဲ့တော့သူတို့တွေရဲ့ဟိုဒီတတိယရှိမှုအချက်လက်ဖြစ်ဖြစ်ကြတယ်လို့ဒီတမ်းပြနေတဲ့အချက်လက်တွေကိုရည်ရည်လေးနေမှာဖြုတ်ဝင်နေနေမှာကတော့ဟိုအဖြစ်ဖြစ်ကြတော့အဲ့တော့လူသားရင်းမြစ်ကိုလည်းတွားဒါလိုက်အချိုးချအဖြစ်ပေါ်တော့အခြေခံပေါ့နော
်မြန်မာနိုင်ငံမှာ digital နည်းပညာအသုံးချမှုနဲ့ပတ်သက်လို့ရှာဖွေတွေးဆချက်တွေကိုဗြိတိန်အခြေစိုက်လူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ Article 19ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဂျာတာဘရင်းနေတော့ကအစီရင်ခံစာတင်ပြခဲ့ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဟာလွတ်လပ်စွာ digital နည်းပညာအသုံးချခွင့်အတွက်အကြီးမားဆုံးအဟန့်အတားတစ်ခုဖြစ်နေတယ်လို့ထောက်ပြပြောဆိုခဲ့ပါတယ်။စစ်ကောင်စီဟာဥပဒေနဲ့လူတွေဘာမှမပြောရဲမဆိုရဲအောင်လို့အကြောက်တရားဖန်တီးဖိနှိပ်နေတာကြောင့်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်လွတ်လပ်စွာပြောဆိုရေးသားခွင့်ဆိုတာပြည်ရင်းမှာလုံးဝစိတ်သုံးသွားတဲ့အခြေအနေဖြစ်နေတယ်လို့သတင်းစာဆရာတယောက်ကအခုလိုပြောပြပါတယ်
။အရှိခံရတဲ့ကိစ္စတွေအများစုပေါ့နော်။ဒါတွေကဒီလိုလောက်ဆောင်လို့ဟာဆန္ဒပြနေရင်တော့အခုကလောက်ဆောင်လို့နေရင်အခါတက်ကိုဒီလိုမျိုးဆိုဆိုဆယ်မီဒီယာပေါ်မှာဒီလိုနဲ့ပေါ်မှာခုခုကြီးရယ်ကြံရဝယ်အဲ့လိုဟာမျိုးတွေကနေအရှိခါကအများစုလို့ဖြစ်တာနော်ဆိုတော့ဒါတွေကိုကြည့်ရင်ဆက်ဆက်တော့ကိုယ်ရဲ့ယုံကြည်မှုကိုယ်ရဲ့ယက်ကြည်မှုကိုယ်ရဲ့ယူဆတွေကိုထုတ်ဖော်ပြောဆိုရမယ်တဲ့အန်စီစက်တွေခံနေတယ်စက်တွေခံရတယ်ဟိုနည်းနည်းသာသာမဟုတ်ပေါ့နော်မိတုံးကနည်းနည်းတော်နေတာနဲ့ဆိုတော့အများဆုံးတော့အနေကနည်းအမ်ဆန်ရတော့လောမြေဖြစ်စီတော့ဆိုတော့အဲဒီဟာကလူတွေကိုကြောက်ကြတာဖြစ်စီတယ်ဒီလိုမျိုးကိုယ်ရဲ့ကိုယ်ရဲ့ဆက်ပေါ်ကတော့ဒီပုံရောဆွေးနွေးလိုက်တယ်ဒီလိုနဲ့တာနေမရေးသားရကြတော့ပေါ့ဆိုတော့အဲဒီအနေနဲ့လက်ရှိကအဲဒီနေရာမှာရောက်နေတယ်
ဆရာနာတင်ခဲ့ပြီးတဲ့နောက်ပိုင်းအာနာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့လက်နက်ကင်ဒေါ်လာမှုတွေအများဆုံးရှိနေတဲ့စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်နဲ့ချင်းပြည်နယ်တို့မှာအင်တာနက်ဖြတ်တောက်ခံရမှုအဆိုးဆုံးဖြစ်ပြီးတော့ရှမ်းပြည်နယ်မန္တလေးတိုင်းကချင်ပြည်နယ်စတဲ့ဒေသတွေမှာလည်းအင်တာနက်ဖြတ်တောက်ခံရတာတွေရှိနေပါတယ်။အဲဒီလိုဆက်သွယ်ရေးဖြတ်တောက်ခံရတာကြောင့်ပဋိပက္ခဒေသတွေမှာစစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်တဲ့နေရာမှာအခက်အခဲတွေပိုပြီးတော့ကြုံတွေ့ရတယ်လို့ကောလင်းမြို့နယ်အနီးကစစ်ဘေးရှောင်တအူးလည်းဖြစ်စစ်ဘေးသင့်တွေကိုကူညီကယ်ဆယ်ပေးနေသူလည်းဖြစ်သူတူအူးက VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီဘက်မှာတော့ပုံလိုက်ရတော့ကျွန်တော်တို့ကအနေနဲ့အခက်အခဲဖြစ်နေပါလေကျွန်တော်တို့ဒါဆက်တူရေးချက်ကလေးနဲ့တွားရရတာပေါ့ကျွန်တော်အင်တာနက်ဆိုတာကတော့ကျွန်တော်တို့ဒီဘက်မှာဆိုရင်တော်တော်ကြာပြီကကျွန်တော်တနည်းကျော်ဆိုတော့တနည်းကျော်ဖတ်တော့ခါတာရှိသွားပြီကဆက်မဟုတ်ဘူးဆက်ဆောင်နေနေနေဒီဒေတာတွေမှာဆိုရင်ဖုန်းလိုင်းဖြတ်တော့ခါရတယ်ကျွန်တော်တို့အင်တာနိုင်နေမရဘူးတတင်းကလည်းအချင်းချင်းတကြီးမတင်ရဘူးဗျာနောက်ဒီဒီတဲ့ပြောင်းပြောင်းကျွန်တော်တို့တနေရာနဲ့တနေရာချိတ်ချက်မှုကလည်းမရဘ
ူးမြန်မာနိုင်ငံမှာအင်တာနက်သုံးဆွဲမှုကတ်သတ်ဖြတ်ထုတ်မှုတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်စစ်ကောင်စီဟာ digital နည်းပညာအသုံးချမှုတွေကိုကန့်သတ်ပိတ်ပင်ထားပြီးတော့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုစိတ်သုံးအောင်လို့လုပ်နေတဲ့တစ်ချိန်တည်းမှာတစ်ဖက်မှာလည်းဒီလိုမျိုး digital နည်းပညာတွေကိုအသုံးချပြီးတော့ဝါဒဖြန့်နာဒီမိုကရေစီလိုလားသူတွေရဲ့ online အကောင့်တွေကိုနောက်ရောက်ခံလိုက်ပြီးတော့အနောက်အချက်ပြုချင်းချောက်တာဖန်းစီထောင်ချတာတွေလုပ်ပြီးတော့ပြည်သူတွေကိုအကြောက်တရားချီးဆိုအောင်လှုပ်ဆောင်နေတယ်လို့ Article 19ရဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာနိုင်ငံဟာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာအင်တာနက်လွတ်လပ်ခွင့်အဆိုးဝါးဆုံးကျဆင်းနေတဲ့နိုင်ငံတစ်ခုအဖြစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကလည်းထောက်ပြပြောဆိုထားကြပါတယ်ရှင်